အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမြေအောက်ယထာတရူပို့ဆောင်ရေးစနစ်ကိုပိုက်ပုံးနဲ့တိုက်ခတ်မှုဖြစ်ပွားပြီးနောက်တည့်ရက်ကျအင်္ဂါနေ့မှာတိုက်ခတ်ခဲ့သူဘင်္ဂလားဒေ့ရှ်လူမျိုးရွှေ့ပြောင်းနေထိုင်သူအကီယတ်ဦးလာကိုအကြမ်းဖက်ဝါဒဆဲဆိုင်ရာဆွဲချက်၅ခုနဲ့ဆွဲဆိုလိုက်တဲ့အကြောင်းပြည်ထောင်စုအစိုးရရှေ့နေတွေကကြေညာလိုက်ပါတယ်။တိုက်ခတ်သူဟာ IS Islamic စစ်သွေးကြွတွေကိုအားကျနေသူဖြစ်တယ်လို့အာနာဘယ်ကြီးကပြောပါတယ်။အသက်28နှစ်အရွယ်ဦးလာပေါ်ဆွဲဆိုလိုက်တဲ့ဆွဲချက်တွေထဲမှာအပြင်းထန်ဆုံးဆွဲချက်တွေကတော့အကြမ်းဖက်အဖွဲ့စည်းလို့တတ်မှတ်ထားတဲ့အဖွဲ့ကိုရုပ်ဝတ္ထုပစ္စည်းဖြစ်အထောက်ပံ့ပေးမှုနဲ့ပြင်းအားဖြင့်ဒီကောင်ခင်ဗျာ၊ကျားပြင်းလက်နက်တွေကိုအသုံးပြုမှုစတာတွေဖြစ်ပြီးတော့ဒီပြုမှုတစ်ခုစီဟာအမြင့်ဆုံးထောင်ဒဏ်တစ်သက်တကျွန်းပြစ်ဒဏ်ကြားခံနိုင်ဖို့ရှိပါတယ်။နောက်ထပ်ဦးလာကိုလူများအသုံးပြုတဲ့နေရာမှာဖောက်ခွဲမှုပြုလုပ်ခြင်းအများသောဦးနဲ့နေရာကိုမီးလောင်စေအောင်ပြုလုပ်မှုဖောက်ခွဲပစ္စည်းအသုံးပြုမှုစတဲ့ဆွဲချက်တွေနဲ့လဲဆွဲဆိုထားတဲ့အကြောင်းအင်္ဂါနေ့မှာထုတ်ပြန်တဲ့ရာဇဝတ်မှုကင်းဆိုင်ရာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီပြုမှုတွေကထောင်ဒဏ်5နှစ်ကနေ230ထိကြားခံနိုင်ပါတယ်။ဆွဲချက်တွေနဲ့ပတ်သက်ပြီးတော့နယူးယောက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနယူးယောက်တောင်ပိုင်းခရိုင်ပြည်တော်စုရှေ့နေဂျွန်ကင်းကကြေညာခဲ့တာဖြစ်ပါတယ်။ပောက်ကွဲမှုဟာတနင်္လာနေ့မနေ့9:20မှာမြေအောက်ဘူရာရဲ့ပို့အတော်ဒီပတ်စကားကြီးအင်းဒီမှာဖြစ်ပွားခဲ့တာပါ။ဦးလာဟာလူများပြထိခိုက်ဒဏ်ရာရအောင်ရည်ရွယ်ပြီးတော့အချိန်နဲ့နေရာကိုရွေးချယ်တိုက်ခိုက်ခဲ့သူဖြစ်တယ်လို့ရှေ့နေကင်းကပြောပါတယ်။